Devline WM ကကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရားရဲ့၅ချိန်မြောက်နှစ်ပတ်လည်အစဉ်ခန်းစားကို IIMM အခြေခံနီကိုလတ်ကွန်ဂျန်ကိုရိုင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုစက်တင်ဘာလ17ရက်နေ့ကတင်သွင်းခဲ့ပါတယ်။
Tragically, the frequency and intensity of war crimes and crimes against humanity. ဒီကေ
လာတဲ့အတွင်းမှာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအချင်းကြီးနဲ့ပြင်းထန်မှုတွေပုံမြင့်တက်လာပါတယ်။ပြီးခဲ့တဲ့နှစ်တည်းအတွင်းပြင်းထန်တဲ့လေကြောင်းဗုံးကျဲမှုတွေနဲ့အရက်သားတွေပါမရှောင်ပစ်ခတ်မှုတွေပိုတွေ့လာရပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေအပါအဝင်အပြစ်မဲ့အရက်သားတွေသေဆုံးခဲ့ရပါတယ်။ဖမ်းဆီးမိတဲ့တိုက်ခိုက်ရေးသမားတွေနဲ့အရက်သားတွေကိုကွပ်မြက်တပ်ဖြတ်တာ၊နေအိမ်နဲ့ရွာတွေကိုရွေးချက်ရှိရှိမိရှူရာတွေပို့တို့လာပါတယ်တရားဥပဒေမဲ့ဖမ်းဆီးမှုတွေလည်းတိုးလာပြီးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တာလိမ်ပိုင်းဆိုင်ရာစော်ကားတာနဲ့တခြားစုစုဝဝကျူးလွန်မှုတွေလုပ်တဲ့ခိုင်မာတဲ့ထောက်ထားတွေစုဆောင်ရရှိထားပါတယ်လို့ပြောသွားတာပါ Double Line WM ကိုမူလအားဖြင့်2016နဲ့2019ခုနှစ်တွေမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့အချက်လက်စုဆောင်မှုဖွဲ့စည်းခဲ့တာပါဒါပေမဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကကျူးလွန်တဲ့အကြမ်းဖက်မှုတွေကိုပါအချက်အလက်စုဆောင်ခဲ့ပါတယ်။ရိုဟင်ဂျာတွေကိုကျူးလွန်တဲ့အထောက်အထားတွေစုဆောင်ပြီးစစ်စစ်သုံးသပ်မှုတွေဆက်လက်ဆောင်ရွက်နေဆဲရှိသလိုမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေဆက်ဖြစ်နေတာကြောင့် Double Line WM အဖွဲ့ရဲ့စုံစမ်းမှုတွေကိုဒေသအများအပြားမှာချက်ထွင်ဆောင်ရွက်တယ်လို့အဖွဲ့အကြီးအကဲကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုရှင်းလင်းတင်ပြသွားပါတယ်ရှင်။